ဂျပန်ဝန်ကြီးချုပ်သည့်ဖူမီယိုကာရှိဒါဟာလာမယ့်ဆောင်းရာသီရာသီပွဲတော်အတွက်စစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာဇဂူနီဖျားချောင်းကိုအဖွဲ့အဖွဲ့ဆေးလုပ်ပြီးတော့ဝိပုစုတောင်းမှုလုပ်ပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတရုတ်နဲ့ကိုရီးယားနိုင်ငံတွေရဲ့အမျက်ဒေါသထွက်မှုကိုရှောင်တဲ့အနေနဲ့ရခိုင်ခေါင်းဆောင်တွေလိုပဲကိုယ်တိုင်တော့သွားပြီးတော့ဝိပုစုတောင်းတာမျိုးမလုပ်ပါဘူးတူဂျိုမှာရှိတဲ့ရာဇဂူနီဖျားချောင်းကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ဂျပန်နိုင်ငံရဲ့သူတို့ပေါ်မှာရက်စက်ကြမ်းကြုတ်မှုတင်ကြတာဖြစ်နေမြင်ကြပါတယ်သူတို့နိုင်ငံတွေမှာစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြတဲ့ဂျပန်စစ်ကောင်းဆောင်14ဦးနဲ့စစ်သည်2တန်းခွဲကိုအဆိုပါဖျားเจ้าမှာဂုဏ်ပြုထားတာမှလို့ခုလိုရှိမြင်ကြတာဖြစ်ပါတယ်။ဒီလဆောပိုင်းမှာဝန်ကြီးချုပ်တစ်ရာဒူကိုရယူထားတဲ့ Liberal Democratic Party ရဲ့ခေါင်းဆောင်ကက်ရှိတာဟာအမျိုးသားရွေးကောက်ပွဲတွေကို October 31ရက်မှာပြုလုပ်မယ်လို့ပြောဆိုထားပြီးတော့ Indigenous တိုင်းပြည်တွေကလည်းသူ့ရဲ့ခြေလှမ်းကိုစောင့်ကြည့်နေပါတယ်။2013ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲကအဆိုပါဝတ်ကြောင်းကိုနောက်ဆုံးတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနဲ့တရုတ်တို့ရဲ့အမျက်ဒေါသအပြင် American ရဲ့စိတ်ပြတ်မှုတွေပါကြုံတွေ့ခဲ့ရပါတယ်။ကရှိတာမတိုင်ခင်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာရှီဟီတီရှူဂါကတော့အခုတနည်းနည်းနဲ့မှဝန်ကြီးဝိပုကျောင်းကိုကိုယ်တိုင်သွားပြီးတော့ဆူတောင်းခဲ့တယ်လို့ကျူတူသတင်းမှာဖော်ပြပါရယ်။တောင်ကိုရီးယားနိုင်ငံကြီးပြောခွင့်ရှိသူကတော့စူးစူးဝါးဝါဒါကိုစိတ်ပြက်မိကြောင်းနဲ့အဆိုပါဝန်ကျောင်းမှာတာဝန်ယူလိုတဲ့စိတ်ရှိတဲ့ဂျပန်ခေါင်းဆောင်တွေအဖန်တလဲလဲသွားပြီးတော့ဝိပုဆူတောင်းတဲ့အပေါ်မှာဝန်နေမိတဲ့အကြောင်းပြောဆိုထားပါရယ်ခင်ဗျာ။